စီးရီးယားနိုင်ငံအတွင်းကအစ္စလာမ်အစွန်းရောက်စစ်သွေးကြောအဖွဲ့တွေထံနိုင်ငံခြားကရောက်လာကြတဲ့တက်ခိုက်ရေးသမားအရေးအတွက်တိုးမြလာပြီးသူတို့ရဲ့ဩဇာကြီးထွားလာနေချိန်မှာပဲတိုင်းပြည်အတွင်းကြီးမားတဲ့ရက်စက်ကြမ်းကြုတ်မှုတွေဆက်လက်ဖြစ်ပေါ်နေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တက်ပွဲတွေရဲ့အကျိုးသက်ရောက်မှုဟာစီးရီးယားနိုင်ငံအတွင်းမှာတင်မဟုတ်တော့ဘူးလို့ကုလသမဂ္ဂကော်မရှင်ကထုတ်ပြန်တဲ့အစီရင်ခံစာအသစ်ထဲမှာဖော်ပြထားပါတယ်။အစ္စလာမ်တိုင်းပြည်တည်ထောင်မှုစူးစမ်းနေကြတဲ့အဲ့ဒီအစွန်းရောက်အဖွဲ့တွေဟာစီးရီးယားနိုင်ငံအရှိတ်ချမ်းအများစုနဲ့အီရတ်နိုင်ငံမြောက်ပိုင်းဒေသတွေကိုသိမ့်ပိုက်ထားတယ်လို့ကော်မရှင်အကြီးအကဲပေါ်လိုဖင်ရဲရိုကပြောပါတယ်။အီရတ်နိုင်ငံအတွင်းနယ်မြေတွေသိမ့်ပိုက်လိုက်နိုင်မှုကသူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုမြင့်တင်ပေးလိုက်ပြီးသူတို့ဩဇာပိုကြီးအောင်တခြားသဘုံအဖွဲ့တွေကိုလည်းလိုက်လံတိုက်ခိုက်နေတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံအတွင်းကမတူညီတဲ့သဘုံအဖွဲ့နှစ်ဖွဲ့ကအစ္စရေးနယ်စပ်ကဂိုလန်ကုန်းမြင့်ကိုဆက်သွယ်ထားတဲ့နေကြာဒေသကိုဗိုလ်ထုနေကသိမ့်ပိုက်လိုက်ပြီးစီးရီးယားနိုင်ငံသား20ကိုလည်းတပ်ဖြတ်ပစ်လိုက်ကြပါတယ်။အဲ့ဒီတိုက်ပွဲတွေကအစ္စရေးနိုင်ငံနဲ့အထိကူးဆက်လာနေတာမှာအစ္စရေးအရာရှိတူထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။